ရန်ကုန်မြို့မိုးကုတ်ဝိပဿနာတရားစင်နဲ့လုပ်ငန်းစဉ်ပြောင်းပွားရေးအဖွဲ့ချုပ်ကြီးနိုင်20ရက်3လ2002ခုနှစ်နံနက်9နာရီချိန်တွင်ကမ္မထာနာသတိရဆရာတော်ဦးစန္ဒဝရဘေးဝန်တာအရှင်သူမြတ်ဟောကြားတော်ခန္ဓာဉာဏ်ရောက်ဒုတိယပြိဿတမှုပတ်သင်တန်းတရားတော်
ယောဂီပန္တရကောင်းတို့ယခုချိန်ခါမှစပြီပရိသသမုပ္ပတ္တဏတရားနာကြကြရမှာဖြစ်ပါတယ်ပရိသသမုပ္ပတ္တဏတရားများမဟောကြကြမည်မနာကြကြမည်မှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးရနမောတတ္တ၃ခြင်းရွတ်ဆိုရပူဇော်ကြောကြရအောင်နမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တမူလနဖျားစာရည်တော်လင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဖျားသစ္စာနှစ်ခုလေကိုယ်လွာအင်္ဂါ12ပါးတရားကိုများနေသုံးပါးအစနှစ်ရမူလခေါ်သောဝါနေကာလသုံးဖြာ620ဤရှိတွယ်ကိုအလွယ်ကျမတ်သိစေအပ်သည်သံဃာမလူကြောင့်သည်အဝိဇ္ဇာနှင့်တဏှာရင်ခဲဥပါဒံခံကြောင့်ယုံ난ပေါ်အပင်မာမျိုးညုံးမပင်အမည်မပြတ်ဆက်ဆက်သည်ဟံခံကြောင့်နံယုံနံယုံကြောင့်ကံအဖံမဖြစ်ပြန်လည်းလျောဇမတိကြစသည်များကသင်္ချာပြုခြင်းသူရင်ဖန်စီအကြောင်းရင်းကြောင့်လုံးနဲ့များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြစ်ရှိမြောဒီနေ့1363ခုနှစ်တပေါင်းလဆန်း9ရက်နေ့ရန်ကုန်မြို့ဗဟန်းမြို့နယ်ဘဂဝိပဒနာတရားသနင်လုံငန်းစဉ်ပြပွားရေးဖွဲ့ချုပ်ကြီးမှကျင်းပပြုလုပ်အပ်တဲ့ဆေးရစခန်းပွဲကြီးမှဒီနေ့ပထမဆုံးနေ့ဖြစ်ပရိသတ်သမုပ္ပါဒ်နန္တရားများစတင်ပြီးတော့ဟောပြပေးမှာဖြစ်ပါတယ်ဒီတော့ပရိသတ်သမုပ္ပါဒ်နန္တရားပို့ချတဲ့နေရာမှာအရင်တုန်းကနန္ဒခင်မတစ်ကြိမ်ညနေခင်မထုတ်တင်နန်းဆိုပြီးတော့ယောဂီတွေများအနေအတွက်ပြိသတ်ပို့ချပေးခဲ့ပါတယ်ဒါပေမဲ့ယခုအချိန်ခါမှာအစာအုပ်တစ်ခုထဲမှာသင်္นานကောတရားထိုင်တာကောနှစ်နေရာခွဲပြီးတော့ဆောင်ရွက်တဲ့အခါမှာတရားထိုင်တဲ့ယောဂီပုဂ္ဂိုလ်များအတွက်အနောက်ရှက်ဖြစ်တာမဟုတ်လို့ညနေအထိုးသင်္นานတရားကိုပဲဖြတ်ထားပါတယ်အဲဒါကြောင့်မလို့ယောဂီသင်များအနေနဲ့သိသင်သိတတ်တဲ့အခြေခံပရိသတ်သမုပ္ပါဒ်တရားများလည်းပဲသိဖို့လိုအပ်တယ်ခါတိုင်းကတော့သင်္นานနှစ်ချိန်ဖြစ်တဲ့အတွက်နန္ဒခင်မှာယောဂီဟောင်းများအတွက်ရည်ရွယ်ပြီးတော့ခက်ခဲနေတဲ့ပရိသတ်သမုပ္ပါဒ်သဘောတရားတွေကိုဟောပြပြီးတော့ညနေပိုင်းကြတော့အခြေခံလေးတွေကိုသီးသန့်ပို့ချပါတယ်အခုတော့ညနေပိုင်းသီးသန့်သင်္นานတရားမရှိတော့တဲ့အတွက်ယောဂီများငဲ့ပြီးတော့ယောဂီအသင်များကိုငဲ့ပြီးတော့နာနယ်ခင်းမှာရှေ့ပိုင်း3-4ရက်လောက်အခြေခံကလေးတွေကစပြီးတော့ပို့ချပေးတော့မှာပါဒါကြောင့်မလို့ယောဂီဟောင်းများအနေနဲ့အင်မတန်လွယ်ကူတဲ့အကြောင်းအရာများဖြစ်ပင်ဖြစ်နေကြသာနာဘူးထမှန်ဆိုပြီးတော့ယောဂီတွေများအတွက်ငဲ့ပြီးတော့လာကြပေးကြဖို့မေတ္တာရပ်ပါလေ။ဒီတော့ပရိသတ်သမုပ္ပါဒ်သင်္นานတရားနာကြတော့မယ်ဆိုတော့ဘာဖြစ်လို့ပရိသတ်သမုပ္ပါဒ်သင်္นานတရားနာကြရတယ်လဲဆိုရင်ပရိသတ်သမုပ္ပါဒ်တရားဆိုတာဟာအကြောင်းတရားနဲ့အကျိုးတရားပါအကြောင်းတရားနဲ့အကျိုးတရားအကြောင်းတရားနဲ့အကျိုးတရားရှိတဲ့အထက်မှာအကျိုးတရားဆိုတာကအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအက จ้าเตียดีอเจ้าเย็นกันผิดอเจ้าเตียก็อเจ้าเย็นอเจ้าผิดဒီစကားလုံးလေးနှလုံးကိုစိတ်ထဲမှာစဲသွားရင်ကိုပဲတရားရှိမှတ်တဲ့အခါမှာအများကြီးအကူအညီဖြစ်ပါတယ်အကြောင်းအကျောင်းဖြစ်တဲ့အကျိုးတရားလောကမှာဘယ်လိုဖြစ်ရမျိုးပဲကြုံကြုံဘယ်လိုနေထားမျိုးနဲ့ပဲတွေ့ရတွေ့ရဖြစ်လာတဲ့မြတ်ဖြစ်ရတိုင်းဟာအကြောင်းမကင်းဘူးဆိုတာပရိသတ်သမုပ္ပါဒ်တရားတော်ကိုကြည့်ရင်ယောဂီများသဘောပေါက်မှာဖြစ်ပါတယ်။ဘယ်လိုဖြစ်ရမျိုးပဲဖြစ်ဖြစ်အကြောင်းတရားမကင်းဘူး။အကြောင်းတရားမကင်းဘဲနဲ့အကျိုးတရားတွေဖြစ်နေကြ။ဒီတော့တခြားတခြားပုဂ္ဂိုလ်တွေကဒီအကြောင်းတရားဖြစ်ရမျိုးနဲ့ကြုံတွေ့ရရင်အော်ငါတက်ကန်ဆိုတာပဲ။ငါကြမှာဒီဖြစ်ရမျိုးလာတွေ့ရလိမ့်ချင်။ဟုတ်တယ်မို့လား။အဲ့ဒီလိုစိတ်ထဲမှာတွေးပြီးတော့စိတ်မကောင်းနေလည်းဖြစ်ချင်းဖြစ်တတ်တယ်။မြတ်စွာဘုရားသခင်ကရမကြီးဟောကြားတော်မူတဲ့တရားတော်အလိုအရဆိုရင်ဘာမှစိတ်မကောင်းဖြစ်စရာမလိုဘူးအကြောင်းတရားရှိလို့အကျိုးတရားတွေဖြစ်နေတာကောင်းတဲ့အကျိုးတွေကောင်းတဲ့ဖြစ်ရပဲတွေ့ရတွေ့ရမကောင်းတဲ့ဖြစ်ရပဲတွေ့ရတွေ့ရဖြစ်ရမှန်တယ်မြတ်သို့လိုလိုဖြစ်တာလားအကြောင်းရှိလို့ဖြစ်တာလားအကြောင်းရှိလို့ဖြစ်တာနော်အဲ့ဒီလိုသဘောပေါက်သွားရင်ကိုပဲဒါပရိသတ်သမုပ္ပါဒ်အကျဉ်းချုပ်သဘောပေါက်သွားတာပါပဲအကြောင်းရှိလို့ကျိုးဖြစ်ရတာအကြောင်းမပါဘဲနဲ့ဘယ်ကျိုးမှဖြစ်မလာဘူးအဲဒီတော့မိမိတို့ရဲ့တဏ္ဍာမှာဖြစ်ရအနေနဲ့ကတော့ဒါပြညတ်လောကသမ္မုဒိသစ္စာအနေနဲ့ပြောတာပါပဲယခုပြောနေမှာယခုပြောမှာကတော့ ਪਰ မတ်အနေနဲ့ပြောမှာ ਪਰ မတ်အနေနဲ့ပြောတော့ ਪਰ မတ်ဆိုတာကဖြစ်ရနဲ့မဆိုင်တော့ဘူးปรมัตถ์สระဖြစ်ရနဲ့မဆိုင်ဘူးปรมัตถ์สระကသဘောတရားနဲ့ပဲဆိုင်တယ်ဖြစ်ရสระကตัมมุติปัญญาตัมมุติสิทธาโลกตัมมุติปัญญาอาภิณะဖြစ်ရမျိုးမျိုးရှိတယ်စိတ်ဆင်းရဲဇာတိတွေ့ရမယ်စိတ်ချမ်းသာဇာတိတွေ့ရမယ်ဖြစ်ရတွေမျိုးမျိုးကြုံရမယ်ဒါကโลกตัมมุติเนี่ยအမြင်နဲ့ပြောတာปรมัตถะအမြင်နဲ့ปรมัตถะသစ္စာအနေနဲ့ပြောတဲ့အခါကျတော့လောကရဲ့ဖြစ်ရကိုကြည့်လို့မရတော့ဘူး။ဘာကိုကြည့်ရမှာလဲဆိုရင်သဘောတရားကိုပဲကြည့်ရမယ်။အဲ့ဒီတော့ဒီသဘောတရားဆိုတာကလည်းပဲဘယ်မှာရှိတယ်လဲဆိုတော့အခုပြင်းညက်တင်ထားတဲ့ဒီခန္ဓာကိုယ်ထဲမှာပဲရှိတာပဲ။ဒါကိုသေသေးချာချာနားထဲမှာစွဲအောင်တစ်ဖြည်းဖြည်းနဲ့မှတ်လာခဲ့ဖို့လိုအပ်ပါပညာတင်ထားတဲ့ဒီခန္ဓာကိုယ်ကြီးရှိတယ်အဲ့ဒီခန္ဓာကိုယ်ကြီးကပညာတင်ထားတဲ့ခန္ဓာကိုယ်ကြီးဆိုတော့နာမည်မျိုးမျိုးပေးလို့ရတာလူလိုလည်းပဲခေါ်လို့ရတာပဲတိရစ္ဆာန်လိုလည်းခေါ်လို့ရတာပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva မျိုးမျိုးခေါ်လို့ရအဲ့ဒီပညာတင်ထားတဲ့ဒီခန္ဓာကိုယ်ကြီးထဲမှာသဘောတရားလေးတွေဖြစ်နေတာဒီတော့သဘောတရားကိုပြောတော့မယ်ဆိုရင်ပညာတင်ထားတဲ့ဒီခန္ဓာကိုယ်ကြီးနဲ့အနည်းငယ်တော့နှွယ်ပြီးတော့ပြောရမှာပဲလောဘပညာတင်ထားတဲ့ခန္ဓာကိုယ်ကြီးကိုမသုံးသပ်ဖဲနဲ့ပရမတ်အမြင်ဆိုင်အောင်ကြည့်ဖို့မလွယ်လောက်ဘူးဒါကြောင့်မလို့ပညာနဲ့ပရမတ်ကိုတွဲပြီးတော့နောက်ဆုံးကြတော့မှကိုလိုချင်တဲ့ပရမတ်ဆိုင်အောင်ယူကြရတာအဲ့ဒီတော့ပြန်ပြောပါမယ်ဖြစ်ရဆိုတာကပညာရဲ့သဘောဖြစ်ရဆိုတာကဘာသဘောလဲသဘောတရားဆိုတာကပရမတ်ရဲ့သဘောသဘောတရားဆိုတာကဘာသဘောတော့ပရမတ်ရဲ့သဘောပညာဆိုတာကအပြောင်းလဲရှိတယ်သဘောတရားကအပြောင်းလဲမရှိဘူးပညာကအပြောင်းလဲရှိတယ်ပရမတ်ကအပြောင်းလဲမရှိဘူးပညာကပုံပန်းတရားရှိတယ်ပရမတ်ကပုံပန်းတရားမရှိဘူးပညာဒီအကောင်ထဲရှိတယ်ပရမတ်ဒီအကောင်ထဲမရှိဘူးအဲ့ဒါပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တတ္တဝါတွေတဘဝပြီးတဘဝတဘဝပြီးတဘဝဖြစ်နေကြတယ်တဘဝဖြစ်လိုက်နောက်ဘဝပြန်ဖြစ်လိုက်နောက်ဘဝပြန်ဖြစ်လိုက်ပရမတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဘဝဆိုတာမရှိတော့ဘာတွေသာရှိနေတော့ဆိုတော့အကြောင်းသ တရားနဲ့အကျိုးတရားတွေပဲဖြစ်နေတယ်။အကြောင်းတရားတွေကဘာတွေလဲဆိုရင်သဘောတရားလေးတွေ။အကျိုးတရားတွေကလည်းဘာတွေလဲဆိုရင်သဘောတရားလေးတွေ။အဲ့ဒီသဘောတရားလေးတွေကိုနာမည်ပေးပြစမ်းပါလို့ဆိုတော့ယောဂီတို့စဉ်းစားကြည့်လိုက်ပေါ့။နာမည်ပေးလိုက်ရပြီဆိုကြတဲ့ကောပညာတဘောမတက်ရောက်ဘူးလားတက်ရောက်သွားလားနာမည်ဆိုတာပညာနော်ပညာဆိုတာနာမည်နာမည်ဆိုတာပညာနာမည်ပေးလိုက်တဲ့အချိန်ပညာတင်လိုက်တာပဲဟုတ်တယ်မဟုတ်လားနာမည်ပေးလိုက်ရပြီဆိုကြတဲ့ကောပညာတင်လိုက်တာပဲဒီတဘောတရားလေးကိုနာမည်မပေးဘဲနဲ့နေလို့မရဘူးလားလို့မေးเสียရှိတယ်ယောဂီတို့စဉ်းစားကြည့်ပေါ့နာမည်မပေးဘဲနဲ့နေလို့မရဘူးလားကိုယ်ကိုယ်တိုင်စဉ်းစားကြည့်နော်ယောဂီတို့အနေနဲ့စဉ်းစားကြည့်ရင်ရတယ်လို့ဖြေမလားမရဘူးလို့ဖြေမလားဘာဖြစ်လို့တော့ခေါ်လို့ခက်လို့ပေါ့နော်ခေါ်လို့ခက်လို့ဟုတ်တယ်မလားနာမည်မပေးရင်ခေါ်လို့ရပါမလားနာမည်မပေးရင်ခေါ်လို့မရပညာစရာကနာမည်ပေးထားတာနာမည်ပေးတယ်ဆိုတာခေါ်လို့ရအောင်နာမည်ပေးထားတာဒါလေးသဘောပေါက်ဖို့လိုပါတယ်ဟုတ်တယ်မလားခေါ်လို့ရအောင်နာမည်ပေးထားတာဒီလိုဆိုရင်နာမည်တစ်ခုအနေနဲ့ပြောလို့ရတဲ့တရားတိုင်းတရားတိုင်းပညာပဲနာမည်တစ်ခုအနေနဲ့နာမည်ပေးထားခံရတဲ့အရာတိုင်းဟာတခြားလားပညာလားပညာအဲဒီလိုကတော့နာမည်ပေးထားခံရတဲ့ပညာတွေကတစ်မျိုးတည်းသားတော့မဟုတ်တော့ဘူးနှစ်မျိုးရှိတယ်အဲဒီနှစ်မျိုးကဘာလဲဆိုလို့ရှိရင်တကယ်အစိမ့်မှန်သဘောတရားကိုနာမည်ပေးထားတာရှိတယ်။အစိမ့်မှန်သဘောတရားမဟုတ်တာကိုကိုထင်ရမြင်ရနာမည်ပေးထားတာလည်းရှိတယ်။ပါဠိလိုတော့ဝိဇ္ဇမာနပညာနဲ့အဝိဇ္ဇမာနပညာဒီလိုနှစ်မျိုးရှိတယ်။အဲဒီတော့ဒီပါဠိတော်မြတ်ကြီးဆိုတာကတော့သာဝေဘုဒ္ဓအနေနဲ့လိုက်စားလို့တဲ့ပုဂ္ဂိုလ်များအတွက်မှတ်လို့ရပါတယ်။သဗ္ဗေဘုဒ္ဓါလိုက်စားလို့တဲ့ပုဂ္ဂိုလ်မဟုတ်ဘူးသဘောတရားတရားသဘောလောက်ပဲသိလို့တဲ့ပုဂ္ဂိုလ်ဆိုရင်တော့ဒီပါဠိနာမည်တွေမမှတ်မိတဲ့ကိစ္စမရှိပါဘူးမြန်မာလိုပြန်လိုက်မယ်ဆိုရင်တော့တကယ်ရှိတဲ့သဘောတရားကိုနာမည်ပေးထားတယ်ဒါကတစ်မျိုးတကယ်ရှိတာမဟုတ်တဲ့တကယ်မရှိတဲ့သဘောတရားကိုနာမည်ပေးထားတယ်ဒါကတစ်မျိုးနှစ်မျိုးနော်တကယ်ရှိတာကိုလည်းပဲနာမည်ပေးထားတာရှိနာမည်ပေးလို့ရတယ်တကယ်မရှိတာကိုလည်းပဲနာမည်ပေးလို့ရတယ်အဲ့ဒီတော့တကယ်ရှိတာကိုနာမည်ပေးမယ်ဆိုတော့ဥပမာမိမိရဲ့တဏ္ဍာမှာဖောက်ပြန်တဲ့သဘောတရားလေးတွေရှိနေတယ်မိမိရဲ့ခံစားချက်မှာကိုပဲလာပြီးတော့ပေါနေတယ်ဖောက်ပြန်တဲ့သဘောတရားလေးတွေခံစားချက်မှာလာပေါနေတယ်ဘာဖြစ်လို့ခံစားချက်မှာလာပေါ်တယ်လဲဆိုတော့ဖောက်ပြန်တဲ့သဘောတရားကတော့ဖောက်ပန်ဖောက်ပြန်ရုံလားဖောက်ပြန်တတ်နေလားသူ့မှာသိတတ်တဲ့သဘောမရှိဘူးခံစားတတ်တဲ့သဘောတရားကြတော့သိတတ်တဲ့သဘောတရားလေးနဲ့တွဲနေတယ်အဲဒါကြောင့်မလို့ဖောက်ပြန်တဲ့သဘောတရားလေးတိုင်းသဘောတရားလေးတိုင်းကိုခံစားတတ်တဲ့သဘောတရားသိတတ်တဲ့သဘောတရားလေးတွေနဲ့အမြဲတမ်းသိပေးနေတယ်အဲဒီတော့ခံစားတတ်တဲ့သဘောတရားရယ်သိတတ်တဲ့သဘောတရားရယ်နှစ်မျိုးဖွဲ့ပြောပါတယ်နှမျိုးခွဲပြီးတော့ပြောပြင်ပြောကြတော့လည်းအမှန်ကတော့တစ်မျိုးတည်းပါပဲခံစားတယ်လို့ပြောရင်လည်းပဲမသိပဲခံစားလို့ရပါမလားမရဘူးသိတယ်လို့ပြောရင်လည်းပဲခံစားမှုလေးကင်းပါမလားမကင်းဘူးနော်အဲ့ဒီတော့ခံစားတယ်ပဲပြောပြောသိတယ်ပဲပြောပြောနှစ်ခုလုံးပါဝင်ပါတယ်အဲ့ဒီလိုခံစားတဲ့သဘောတရားလေးရှိနေရင်ဘာတွေသူကခံစားမလဲဘာတွေကိုသိမလဲမိမိတန်တမာဖောက်ပြန်တာလေးတွေသူသိနေအမျိုးမျိုးသောဖောက်ပြန်တာလေးတွေသူကသိသိပေးနေတယ်အဲဒီဖောက်ပြန်တာလေးတွေကသဘောတရားတစ်ခုသိသိပေးနေတာကသဘောတရားတစ်ခုအကြမ်းမြင့်သဘောတရားပဲနှစ်ခုလဲနှစ်ခုဟုတ်ပြီအဲဒီတော့မိမိတဏ္ဍာမှာဖောက်ပြန်တဲ့သဘောတရားမရှိဘူးလားမေးရင်ဘယ်လိုပြောမလဲရှိတယ်တကယ်ကိုရှိနေတယ်ဘယ်လိုဖောက်ပြန်တယ်လို့မေးတဲ့အခါကျတော့အပူဓာတ်ကလေးနဲ့တွေ့တဲ့အခါအပူဓာတ်ကလေးအပူရဲ့သဘောလေးမိမိရဲ့တန်တမ်းမှာပူတဲ့ခံစားမှုလေးဖြစ်လာတယ်။ အေးတက်ကလေးနဲ့တွေ့တဲ့အခါမှာအေးသောခံစားမှုလေးဖြစ်လာတယ်အပူတက်ကလေးနဲ့တွေ့လို့ပူသောခံစားမှုလေးဖြစ်တယ်အေးတက်ကလေးနဲ့တွေ့လို့အေးသောခံစားမှုလေးဖြစ်တယ်ဆိုရင်အဲ့ဒီခံစားမှုကဘာကိုသူသိနေလဲအပူကိုလည်းသိနေတယ်အေးကိုလည်းသိနေတယ်အပူကိုလည်းသိနေတယ်အေးကိုလည်းသိနေတယ်အဲ့ဒီတော့ဆိုတော့ပူရကနေအေးသွားတယ်အေးရကနေပူလာတယ်ပူရကနေအေးသွားတယ်အေးရကနေပူလာတယ်ဒါပါဖြစ်တာတော့ဟောက်ပြန်သွားတာမလားဒကာဓမ္မတွေစဉ်းစားကြည့်နော်ဝိပဿနာတရားရှုမှတ်တော့မဲ့ယောဂီပုဂ္ဂိုလ်တရားဟာဒီအခြေခံလေးတွေကိုသံဝါမိချဖို့လိုအပ်ပါတယ်ပူရကနေအေးသွားတယ်အေးရကနေပူလာတယ်ဒါဖောက်ပြန်သွားတာပဲဟုတ်တယ်မလားဒီလိုဆိုရင်ကဲတမျိုးပြောကြည့်ကြပါစို့သောသောတော့ကထိုင်ငါးစားတော့ကခန္ဓာကိုယ်ဘာမှမဖြစ်ဘူးအခုတော့နည်းနည်းလေး10မိနစ်လောက်15မိနစ်လောက်ကြာလာတဲ့အခါကျတော့ခြေထောက်ကကျဉ်သလိုလိုထုံသလိုလိုနားသလိုလိုမဖြစ်ဘူးလားဖြစ်လားသောသောတော့ကရှိလားအခုမရှိဘူးလားရှိလားသောသောတော့ကမရှိဘူးအခုမှပေါ်လာတယ်မနာရကနေနားလာမကျင်ရကနေကျင်လာမထောင်ရကနေထောင်လာဘာဖြစ်သွားတာတော့ဒါလည်းဖောက်ပြန်သွားတာပဲနော်ဒီလိုဆိုရင်ဖောက်ပြန်တတ်တဲ့သဘောတရားလေးဒကာဓမ္မရိယတန်တာမရှိဘူးလားရှိလားဟုတ်ပြီဒါသဘောတရားလေးတခုရှိနေတယ်ဝိပဿနာရှုပါရှုပါလို့ဒါလေးတွေရှုရမှာပဲဟုတ်တယ်မဟုတ်လားအာဘာရှုရမှာမသိပါဘူးဆိုအခုပြောနေတာလေးတွေကရှုဖို့ပြောနေတဲ့ဟာလေးတွေကောင်းပြီဒါဖြစ်လို့ရှိရင်ခြေတော်ကလေးဟိုဘက်ဒီဘက်ရွှေ့ပေးလိုက်တဲ့အခါကျတော့နာရကျင်နာလေးတွေမပြောဘူးလားပြောပါပြောပါတယ်ပရမတော်ကမနာဘူးပရမမနာဘူးနည်းနည်းလေးကြာလာတော့နားလာတယ်အဲ့ဒါကလည်းပဲမနာရကနေနားလာတာဘာလို့တာတော့ဖောက်ပြန်တာအဲ့ဒီဖောက်ပြန်တဲ့ခြေတော်ပုံမှန်တရံလေးမှာရှိတဲ့ဖောက်ပြန်မှုသဘောတရားလေးဟာသူကိုယ်တိုင်သိရလားသိပါတယ်ဆိုတာကတစ်မျိုးသဘောတရားတစ်မျိုးဖောက်ပြန်တဲ့သဘောတရားတွေဖောက်တော့ဖောက်ပြန်တယ်သိရလားဒီလိုဆိုရင်သိသိပေးနေတာကသဘောတရားတစ်ခုဖောက်ပြန်တာကသဘောတရားတစ်ခုဟုတ်တယ်မလားဖောက်ပြန်တာကသဘောတရားတစ်ခုသူ့ကိုသိသိပေးနေတယ်သိသိပေးနေတာကသဘောတရားတစ်ခုအကျမ်းင်းသဘောတရားပဲနဲ့ကိုတော့သဘောတရားနှစ်ခုရှိပါတယ်အေးနာရကနေပြီးတော့ကျင်ရကနေပြီးတော့ခန္ဓာကိုယ်လေးဟိုဘက်ဒီဘက်ရွှေ့ပေးလိုက်တဲ့အခါကျတော့နာရကျင်နာလေးမပြောက်ဘူးလားပြောက်သွားလားတာမန်အနေနဲ့ပြောမယ်ဆိုရင်တော့ဖောက်ပြန်မှုလေးတွေပြောက်သွားပြီလို့ပြောလို့မရဘူးလားမနာရကနေနာလာတော့ကဖောက်ပြန်လာတယ်နာရကနေနာပြောက်သွားတော့ဖောက်ပြန်မှုလေးတွေငြိမ့်သွားပြီဟုတ်တယ်မလားဒါပေမဲ့ဒါကိုဖောက်ပြန်မှုငြိမ့်သွားပြီလို့မပြောပါနဲ့တဲ့သူလည်းဖောက်ပြန်ခြင်းတစ်မျိုးပဲဟုတ်တယ်မလားခုနကတော့ကပြောတယ်လေပူရကအေးတယ်ဖောက်ပြန်တာအေးရကပူတယ်ဖောက်ပြန်တာအခုမနာရကနေနာတယ်ဘာဖြစ်တာလဲနာရကနေမနာတော့ဘူးဘာဖြစ်တာလဲဒါလည်းဖောက်ပြန်မှုတစ်ခုပဲသူကဖောက်ပြန်တော့ဖောက်ပြန်တတ်တယ်သူမှသိတတ်တဲ့သဘောရှိရလားဒီလိုဆိုရင်ဓမ္မရိယတန်ဓမ္မဖောက်ပြန်တာလေးတွေမသိဘူးလားလို့မေးရင်အသိကလေးတွေမရှိဘူးလားရှိနေတယ်အဲ့ဒီအသေးကလေးတွေရှိနေတယ်ဆိုရင်အဲ့ဒီအသေးကလေးတွေဒီလည်းပဲသဘောတရားတစ်ခုပဲဟုတ်တယ်မလားခိုးကဖောက်ပြန်ရင်ဖောက်ပြန်တဲ့အတိုင်းသူလိုက်သိနေတယ်နာရင်နာတယ်လို့သိနေတယ်အနာပြောက်သွားရင်လည်းအနာပြောက်သွားတယ်လို့သိနေတယ်အဲ့ဒီလိုမလွတ်တမ်းသိပေးနေတယ်မလွတ်တမ်းခံစားပေးနေတယ်ဆိုတာကသဘောတရားတစ်ခုနော်ကောင်းပြီအကျမ်းမင်းသဘောတရားဘယ်နှခုရှိတော့နှခုဖောက်ပြန်တဲ့သဘောတရားရဲ့သိပြီးပေးနေတဲ့သဘောတရားရဲ့ပြန်ပြောကြည့်ပါဦးသဘောတရားမနဲ့ခုတော့ဟုတ်ပြီအခုခေါင်းကြီးကပြောနေတယ်သဘောတရားသဘောတရားသဘောတရားနဲ့ပြောနေတော့ဘာမှန်းတရားဓမ္မတွေမသိဘူးဟုတ်တယ်မလားသူလည်းသဘောတရားသူလည်းသဘောတရားသူလည်းသဘောတရားသဘောတရားကြီးအတူတူဖြစ်နေတော့တစ်ခုနဲ့တစ်ခုမတူအောင်ဘယ်လိုလုပ်ပြောမလဲပြောတတ်ပါမလားမပြောတတ်ဘူးအဲ့ဒါလည်းမပြောတတ်တဲ့အတွက်မတူအောင်ပြောချင်ပါတယ်ဆိုရင်တော့နာမည်တစ်လုံးတော့ပေးဖို့လိုတယ်ဟုတ်တယ်မလားနာမည်တစ်လုံးပေးဖို့မလိုဘူးလားလို့လားလိုတယ်နော်ဒီနေရာမှာနာမည်ပေးဖို့လိုလာပြီနာမည်မပေးဘူးဆိုရင်ခွန်ကြီးကလည်းပြောနေရတာသဘောတရားသဘောတရားသဘောတရားနဲ့ပြောနေတယ်ယောဂီတို့ကလည်းသဘောတရားသဘောတရားသဘောတရားနဲ့မှတ်နေရတယ်ကြာရင်ရှုပ်ကုန်လိမ့်မယ်ဟုတ်တယ်မလားကြာရင်ရှုပ်ကုန်လိမ့်မယ်အဲ့ဒါတော့မရှုပ်အောင်ဘာလို့ပေးထားရမလဲစောစောစီစီ နာမည်ပေးထားရမယ်အဲ့လိုနာမည်ပေးထားတော့တကယ်မရှိတာကိုကြံဖန်ပြီးတော့ပေးတာလားတကယ်ရှိတာကိုနာမည်ပေးရမှာလားတကယ်ရှိတာကိုနာမည်ပေးရမှာနော်အဲ့ဒါတကယ်ရှိတာကိုနာမည်ပေးရတော့မယ်ဆိုတော့ဖောက်ပြန်တဲ့သဘောတရားကလည်းတကယ်ရှိနေတယ်အဲ့ဒါကိုလည်းနာမည်တစ်လုံးပေးရတော့မယ်သိတတ်တဲ့သဘောတရားကလည်းတကယ်ရှိနေတယ်အဲ့ဒါကိုလည်းနာမည်တစ်လုံးပေးရတော့အဲ့ဒီသိတတ်တဲ့သဘောတရားမှလည်းပဲယောဂီတို့စဉ်းစားကြည့်လိုက်စမ်းပါပူတယ်လို့သိတယ်အေးတယ်လို့သိတယ်ပထမပူတယ်လို့သိတယ်ဒုတိယအေးတယ်လို့သိတယ်တောကြာပူတယ်လို့သိတယ်တောကြာအေးတယ်လို့သိတယ်အသေးကလေးတွေတွေ့ရလားမတွေ့ဘူးနော်တောကြာပူတယ်လို့သိလိုက်ပြန်ပြီတောကြာအေးတယ်လို့သိလိုက်ပြန်ပြီအသေးကလေးတွေတွေ့ပါမလားမတွေ့ဘူးအဲ့လိုမတူခြင်းဆိုတော့သူ့ကိုလည်းဖောက်ပြန်တဲ့သဘောတရားလို့ပြောလို့မရဘူးလားရတယ်နော်ဖောက်ပြန်တဲ့သဘောတရားလို့ပြောလို့ရတယ်ဒါပေမဲ့လို့ပြင်ပပြောကားကြောင့်ပူတယ်လို့သိတာအေးတယ်လို့သိတာဆိုတဲ့အသေးကလေးတွေပြောင်းသွားတာမဟုတ်ဘူးအခုနောက်တော့ကပူတဲ့သဘောကနေအေးတဲ့သဘောပြောင်းသွားလို့သိတဲ့အသည့်ကလည်းပူတာလို့သိတဲ့အသည့်ကနေအေးတာလို့သိတဲ့အသည့်ကြောင်းသွားတာဆိုတော့ပူရာကနေအေးတယ်အေးရာကနေပူတယ်မနာရာကနေနာတယ်နာရာကနေမနာဘူးအဲ့ဒီဖောက်ပြန်မှုကပင်မဟုတ်တယ်မလားဒုက္ခပင်မအကြောင်းတရားအဲ့ဒီပင်မအကြောင်းတရားရှိလို့သာနောက်ကနေလိုက်လိုက်သိပေးနေရတာရှေ့ကနေပူသွားပြန်ပြီပူတတ်တဲ့သဘောတရားကပူသွားပြန်ပြီသိတဲ့သဘောတရားကလိုက်သိပေးရတယ်ရှိကသဘောတရားကအေးတဲ့သဘောတရားလေးပြောင်းသွားကြပြီ။နောက်ကသိတဲ့သဘောတရားကလည်းအေးတာလေးကိုလိုက်သိပေးနေရတယ်။အဲဒီနောက်ကိုရှင်းကြည့်လိုက်ရင်တကယ်အစ်မဖောက်ပြန်မှုသည်ပူတဲ့သဘောအေးတဲ့သဘောကတကယ်အစ်မဖောက်ပြန်မှုလားသိတဲ့သဘောကတကယ်အစ်မဖောက်ပြန်မှုလား။ဒကာဓမ္မတွေစဉ်းစားကြည့်နော်။ပူတဲ့သဘောအေးတဲ့သဘောကတကယ်အစ်မဖောက်ပြန်မှုလားသိတဲ့သဘောကတကယ်အစ်မဖောက်ပြန်မှုလား။ဘယ်လိုပြောမလဲ။ဟုတ်တယ်ပူတဲ့သဘောအေးတဲ့သဘောကမှတကယ်အစ်မဖောက်ပြန်မှုနော်သိတဲ့သဘောကသူကသိရကနေမသိမသိရကနေသိဒီလိုပြောင်းလဲမှုရှိသလားမရှိဘူးမရှိဘူးဟိုဘက်ကသဘောတရားလေးကပူလာရင်သိတဲ့သဘောတရားလေးကလည်းပူတယ်လို့သိလိုက်မှာပဲဟိုဘက်ကသဘောတရားလေးကအေးသွားရင်သိတဲ့သဘောတရားလေးကလည်းအေးတယ်လို့သိလိုက်မှာပဲဒီလိုဆိုရင်ဖောက်ပြန်ပါတယ်ဆိုတဲ့နာမည်ကိုပထမသဘောတရားမှာပဲပြေးလို့ရတယ်ဒုတိယသဘောတရားမှာပြေးလို့ရလားမရဘူးနော်သိတဲ့သဘောတရားကိုဖောက်ပြန်တဲ့နာမည်ပြေးလို့ရလားမရဘူးဒီလိုဆိုတော့ပူတဲ့သဘောကနေအေးတဲ့သဘောပြောင်းတယ်အေးတဲ့သဘောကနေပူတဲ့သဘောပြောင်းတယ်အဲ့ဒီသဘောတရားလေးကိုပဲဖောက်ပြန်တတ်တဲ့သဘောတရားပါပဲလို့သတ်မှတ်ရအောင်အဲ့ဒီလိုဖောက်ပြန်တတ်တဲ့သဘောတရားပါပဲဆိုတာဖောက်ပြန်တတ်တဲ့သဘောတရားပါပဲလို့ပြောလိုက်ကြသည်ဖြင့်အဲ့ဒါနာမည်ပြေးလိုက်တာပဲစဉ်းစားကြည့်ပါနော်ဖောက်ပြန်တဲ့သဘောတရားလေးပါပဲလို့ပြောလိုက်တာတည်းဖြင့်အဲ့ဒါဘာလုပ်လိုက်တာလဲ။နာမည်ပေးလိုက်တာပဲ။နောက်တစ်ခုကဘာသဘောတော့သိတတ်တဲ့သဘောတရားသိတတ်တဲ့သဘောတရားလေးပါပဲလို့ပြောလိုက်တာတည်းဖြင့်ဘာပြောလိုက်တာတော့နာမည်ပေးလိုက်တာ။အဲ့ဒီလိုသာနာမည်မပေးဘူးဆိုရင် तू လဲသဘောတရား तू လဲသဘောတရား तू လဲသဘောတရား तू မနေဘူးလား။အဲ့ဒီလိုမတူတော့နာမည်နဲ့ခွဲပေးလိုက်တဲ့အခါကျတော့နာမည်စရာကဘုန်းကြီးတို့စာလိုရပြောရင်ဝိသေသနာပေါ့ဝိသေသနာဂုံတူးလေးပေါ့ဂုံတူးစရာကမျိုးမျိုးရှိတယ်နာမည်နဲ့လည်းဂုံတူးလုပ်လို့ရတယ်ယာတူးနဲ့လည်းဂုံတူးလုပ်လို့ရတယ်ဇတ်နဲ့လည်းဂုံတူးလုပ်လို့ရတယ်အဲဒီတော့ဒီနေရာမှာသူကသိတတ်တဲ့သဘောတရားလေးပါပဲဖောက်ပြန်တတ်တဲ့သဘောတရားလေးပါပဲအဲဒီလိုခွဲပြောလိုက်ရင်သူ့ရဲ့ဂုံတူးသည်ဖောက်ပြန်တတ်တဲ့သဘောတရားလေးကဂုံဖောက်ပြန်တတ်တယ်စရာကဂုံတူးသိတယ်ဆိုတာကသဘောတရားဟုတ်တယ်မလားအဲဖောက်ပြန်တတ်တယ်ဆိုတာကဂုံတူသဘောတရားဆိုတာကသူ့ရဲ့သဘောတရားသိတယ်ဆိုတာကဂုံတူသဘောတရားဆိုတာကသူ့ရဲ့သဘောအဲ့ဒီတော့ဖောက်ပြန်သောသဘောသိတဲ့သဘောဖောက်ပြန်သောဆိုတာရဲ့သိသောဆိုတာရဲ့ဒီနှစ်ခုမခွဲဘူးလားခွဲထားလားဒါပြီလို့ခွဲထားတာလည်းမေးတော့ခုနသဘောတရားဆိုတာလေးကိုနှစ်ခုခွဲစီခြင်းလို့ဟောတစ်ခုကဖောက်ပြန်တဲ့သဘောတရားတစ်ခုကသိတဲ့သဘောတရားဒီလိုခွဲလိုက်တာမလားအဲ့ဒီတော့ဖောက်ပြန်တဲ့သဘောတရားလေးဆိုတာဒီပင်လည်းရင်သဘောတရားတစ်ခုရဲ့ကွဲပြားခြားနားမှုဖြစ်အောင်ဂုံတူးဝိသေသာလေးတက်ပေးလိုက်တာ အဲ့ဒီတပ်ပေးလိုက်တဲ့ဂုဏ်လုံးဝိသေသလေးဒီပဲလေယင်နာမည်လေးပါပဲပညာလေးပါပဲပါဠိလိုတော့ဘယ်လိုခေါ်မလဲဆိုတော့ရူပလို့ခေါ်တယ်ဖောက်ပြန်တယ်ဖောက်ပြန်တယ်ဖောက်ပြန်တယ်ဆိုတာပါဠိလိုဘယ်လိုခေါ်တော့ရူပဟောဟာရတစ်ခုအနေနဲ့ရူပဆိုတဲ့ပါဠိကိုပါဠိပြန်ဟောဟာရအနေနဲ့ပြောင်းပြီးတော့ပြောလိုက်တော့ရုပ်လို့ပြောတယ်ဟုတ်တယ်မလားရုပ်ဆိုတာကဘယ်ပါဠိကလာတာတော့ရူပဆိုတဲ့ပါဠိကလာတာရူပဆိုတဲ့ပါဠိကိုရုပ်လို့ခေါ်တာအဲဒီတော့ရုပ်လို့ဆိုတာလည်းပဲနာမည်တစ်ခုပဲရူပဆိုတာလည်းနာမည်တစ်ခုပဲဖောက်ပြန်တတ်တဲ့သဘောတရားဖောက်ပြန်တယ်ဆိုတာလည်းပဲနာမည်တစ်ခုပဲဂုံတုဝိသေသတစ်ခုပဲဒါကြောင့်မလို့သဘောတရားလေးကိုဖဲချလို့ရအောင်ပရမသဘောတရားကိုဘယ်လိုနာမည်ပေးလိုက်မလဲဖောက်ပြန်တဲ့သဘောတရားပါဠိလိုပေးတော့ဘယ်လိုပြောမလဲယုံပါဠိလိုပြောတော့ယုံမြန်မာလိုပြောတော့ဘယ်လိုပြောမလဲဖောက်ပြန်တတ်တဲ့သဘောတရားပါဠိလိုပြောရင်ဘယ်လိုပြောမလဲယုံဟောဒီလိုကတော့ယုံဆိုတာလေးကဘယ်လိုကိုနာမည်ပေးတာလဲသဘောတရားလေးကိုနာမည်ပေးတာမူလကဘာလဲသဘောတရားသူ့ကိုခေါ်လို့ရအောင်ပြောလို့ရအောင်ဘယ်လိုနာမည်ပေးလိုက်မလဲယုံလို့နာမည်ပေးလိုက်တယ်အဲဒီလိုကတော့ယုံဆိုတာဒီတခြားလားပြင်းညာလားပြင်းညာဖြစ်သွားပြီနော်ဘာလို့လဲပြင်းညာလို့ပြောတာလဲနာမည်တစ်ခုမဟုတ်လို့ပြင်းညာလို့ပြောတာနာမည်တစ်ခုဖြစ်သွားတဲ့အတွက်ယုံဆိုတာဒီတခြားလားပြင်းညာလားယုတ်ခါကပညာသဘောတရားလေးကမှပရမဟုတ်တယ်မလားယုတ်ကဘာတော့ပညာသဘောတရားလေးကပရမယုတ်ကပညာသဘောတရားလေးကပရမနောက်သဘောတရားတစ်ခုကသိတတ်တဲ့သဘောရှိတယ်သူကိုသိတတ်တယ်ဆိုတာကလည်းဂုံတုဝိသေသအဲ့ဒီဂုံတုဝိသေသရှိပြီးတော့စိတ်လို့နာမည်မပေးဘူးလားပေးတာပါဠိလို့စိတ်ကပါဠိကဟောဟာရတစ်ခုအနေနဲ့ပြောမယ်ဆိုရင်စိတ်ဟောဒါလေးကစိတ်ကလေးဒါလေးကရုပ်ကလေးခေါ်လို့မရဘူးလားရသွားလားအဲဒီလိုမှနာမည်မပေးဘူးဆိုရင်သူ့ကိုနာမည်တစ်စုံတရားလေးနဲ့ခေါ်လို့ရပါမလားမရဘူးအဲဒီလိုမရဘူးဆိုသူကလည်းသဘောတရားသူကလည်းသဘောတရားသူကလည်းသဘောတရားအလုံးကသဘောတရားတွေကြည့်တူနေတော့ကွဲပြားခြားနားမှုရှိပါမလားကောင်းတော့အနေနဲ့ပြောမယ်ဆိုရင်သူကဖောက်ပြန်တတ်တဲ့သဘောတရားသူကသိတတ်တဲ့သဘောတရားနာမည်အနေနဲ့ပြောပါဆိုရင်သူကရုပ်သူကစိတ်ဟုတ်တယ်မလားအဲဒီစိတ်တွေကလေးတခြားနေရာမှာနန်းလို့ဒီလိုသုံးလိုက်တယ်။ဒါပြလို့လဲဆိုတော့စိတ်လို့ပြောရင်နန်းတရားရဲ့သဘောတရားတွေအားလုံးခြုံငုံပြီးတော့နာမည်မပြည့်စုံဘူး။ခြုံငုံပြီးတော့ပြည့်စုံတဲ့နာမည်မဟုတ်ဘူး။အဲဒါကြောင့်မလို့သိတတ်တဲ့သဘောတရားလေးမှာခံစားတတ်တဲ့သဘောတရားလေးနဲ့ပါနေတာပဲ။မှတ်သားတတ်တဲ့သဘောတရားလေးနဲ့ပါနေတာပဲ။အဲဒီသဘောတရားလေးတွေအားလုံးခြုံငုံမိအောင်ဆိုရင်စိတ်လို့ခေါ်လို့မရတော့ဘူး။စိတ်လို့ခေါ်လို့ရှိရင်အားလုံးမခြုံငုံမိဘူး။ဒါကြောင့်မလို့အားလုံးကိုခြုံငုံမိအောင်စိတ်လို့မပြောတော့ဘူးနာမ်လို့ပြောလိုက်တယ်။အဲဒီတော့နာမ်ဆိုတာကနာမဆိုတဲ့သက္ကလုံကလာတာ။ပါဠိလိုနာမပါဠိပြတ်ကနာမ်။နာမ်လို့ပြောလိုက်မယ်ဆိုရင်အခုနောက်တော့ကတိတဲ့လိုင်းဘက်ကသဘောတရားလေးတွေအားလုံးခြုံငုံပြီးတော့မပါဘူးလားပါလား။အဲဒီလိုပေါအောင်နာမ်လို့နာမည်ပေးလိုက်တယ်။အဲဒီလိုဆိုရင်နာမ်ဆိုတာလည်းတခြားလားပြင်းညာလား။စိတ်ဆိုတာလည်းနာမ်ဆိုတာလည်းရုပ်ဆိုတာလည်းပညာအဲ့ဒီပညာကဘလို့ကိုနာမည်ပေးထားတဲ့ပညာနဲ့တကယ်ရှိတဲ့သဘောတရားလေးကိုနာမည်ပေးထားတဲ့ပညာဟုတ်တယ်မလားတကယ်မရှိတဲ့သဘောတရားလားတကယ်ရှိတဲ့သဘောတရားလားမိမိရဲ့တဏ္ဍာမှာဖောက်ပြန်တဲ့သဘောတရားမရှိဘူးလားရှိလားသိတတ်တဲ့သဘောတရားမရှိဘူးလားရှိလားအဲ့ဒီတကယ်ရှိတဲ့သဘောတရားလေးကိုခေါ်လို့ရအောင်နာမည်ပေးထားတာဟုတ်တယ်မလားခေါ်လို့ရအောင်နာမည်ပေးထားတာအဲ့ဒီတော့တကယ်ရှိတဲ့သဘောတရားလေးကပါဠိလိုဝိသမာနခေါ်လို့ရအောင်နာမည်ပေးထားတယ်ဆိုတာကပညာနှစ်ခုပေါင်းလိုက်တော့ဝိသမာနပညာပြောကြည့်ပါဦးဝိသမာနပညာဆိုတာတကယ်မရှိတဲ့သဘောတရားလေးလားတကယ်ရှိတဲ့သဘောတရားလေးသဘောတရားလေးကိုခေါ်လို့လည်းအောင်ဘာလုပ်ထားတာတော့နာမည်ပေးထားတာနာမည်ပေးထားတဲ့အတွက်စိတ်လို့ခေါ်လို့ရသွားတယ်စေတသိက်လို့ခေါ်လို့ရသွားတယ်နာမ်လို့ခေါ်လို့ရသွားတယ်ရုပ်လို့ခေါ်လို့ရသွားတယ်ဒါကြောင့်မလို့အဲ့ဒီနာမည်အဲ့ဒီပညာသည်ဘာပညာလဲမေးရင်ဝိသမာနပညာတကယ်မရှိတဲ့အရာကိုနာမည်ပေးထားတာလားတကယ်ရှိတဲ့အရာကိုနာမည်ပေးထားတာလားတကယ်ရှိတဲ့အရာကိုနာမည်ပေးထားတာနော်နောက်တစ်ခါတစ်ခါတစ်ခါကြတော့တကယ်မရှိတာတွေကိုလည်းနာမည်ပေးရတာပဲဟုတ်တယ်မလားတကယ်မရှိတာတွေလည်းနာမည်ပေးရတာပဲအခုနောက်တော့ကရောက်ရဲ့နံရဲ့အဲ့ဒီသဘောနှစ်ရာတရားနှစ်ခုကတော့မိမိရဲ့တဏ္ဍာမှာတကယ်ကိုရှိနေတာ တကယ်ကိုရှိနေတော့အဲ့ဒီနာမည်နဲ့လုံလောက်ပြီလားမေးတော့ဒီနာမည်နဲ့လည်းမလုံလောက်သေးဘူး။ဒါပြီးတော့တို့ပါအဲ့ဒီနာမည်ကလည်းလုံလောက်တဲ့နာမည်ဟုတ်ရဲ့လား
။
မဟုတ်ဘူး။တို့ကတကယ်ရှိတဲ့သဘောတရားကတကယ်ရှိတဲ့အရှိဆိုတာကလူတွေဘလောက်ပဲများများတကယ်ရှိတဲ့အရှိတည်းအတူတူပဲ။နော်။ဘယ်လောက်ကိုရောင်းကြည့်လို့ဆိုရင်ဘလောက်ရှိမလဲ300ကျော်လောက်မရှိဘူးလားရှိလား။300ပေါင်းကျင်မဲ့ထားပါတော့လေ။300ကျော်လောက်ရောင်းကြည့်ကြည့်လိုက်မယ်ဆိုရင်အားလူတွေများကြီးပဲ။အဲ့ဒီလိုတွေများကြီးတဲ့ရဲ့တန်တမ်းမှာတကယ်ရှိတဲ့သဘောတရားတွေအမျိုးမျိုးလားတမျိုးတည်းလားတမျိုးတည်းပဲ။အော်ရှင်းကားတရားကြီးကိုကြည့်ကြတော့လဲသောသောကထိုင်စားတော့ကနားရဲကျင်တဲ့သဘောမရှိဘူး။အခုနည်းနည်းလေးကြာလာတော့နားရဲကျင်တဲ့သဘောရှိလာတယ်။ဓမ္မကြီးတွေရဲ့တန်တမ်းမှာလဲသောသောကထိုင်စားတာကနားရဲကျင်တဲ့သဘောရှိလား
။
အခုနည်းနည်းလေးကြာလာတော့ဓမ္မကြီးတွေရဲ့တန်တမ်းမှာမနာရာကလည်းနာလာတဲ့သဘောတရားနဲ့သက္ကမကြီးရဲ့တန်တမမနာရာကနေလာလာတဲ့သဘောတရားဘလို့ပါချမရှိတော့ပါချမရှိလားမရှိဘူးတော့ဒကာကြီးရဲ့တန်တမလည်းမနာရာကနေလာလာတယ်ဟုတ်တယ်မလားဒကာကြီးရဲ့တန်တမလည်းမနာရာကနေလာလာတယ်ဒကမကြီးရဲ့တန်တမလည်းမနာရာကနေလာလာတယ်နည်းနည်းလေးကြာကြာလေးထားလိုက်ရင်အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ဖောင်းကြီးဖြစ်ဖြစ်ဒီလားချင်းဖြစ်ဖြစ်မနာရာကနေနာကြီးဆိုတဲ့ဖောက်ပြန်မှုမရှိဘူးလားရှိလားအာဒကမြေသားမလို့တို့မဖောက်ပြန်ပါဘူးလို့ဒီတဘောတရားကမျက်နှာလိုက်တာရှိလားအာဒကတော့ဖုံးကြီးမလို့တို့မဖောက်ပြန်ပြပါဘူးဖောက်ပြန်တဲ့တဘောတွေမပြပါဘူးလို့မျက်နှာလိုက်တာများရှိလားမရှိဘူးဖုံးကြီးရဲ့တဏ္ဍာမဖြစ်ဖြစ်ဒီလားရှိတဏ္ဍာမဖြစ်ဖြစ်အမေသားတဏ္ဍာရိုးနမီတဏ္ဍာဘလို့တဏ္ဍာမပဲဖြစ်ဖြစ်မနာရာကနေနာလာခြင်းနေပါတဘောတော့အော်နည်းနည်းရှင်းလိုက်တာအနာမပြဘူးလားတတ်ပါလားပဲဘလို့လဲရှိရှိကြောက်ပါတာပဲအမျိုးသားလည်းပဲရှေ့ပြေးလာကြောက်ပါတာပဲအမျိုးသမီးလည်းရှေ့ပြေးလာကြောက်ပါတာပဲယောက်ျားမိန်းမပုဂ္ဂိုလ်တ attva ဘယ်တ attva ရဲ့တဏ္ဍာမှာပဲဖြစ်ဖြစ်ရှေ့ပြေးလာမကြောက်ဘူးလားကြောက်လားကြောက်ပါတယ်ဆိုတော့မနာရာကလည်းမနာမှုကြောင်းလာခြင်းနေလေတခြားလားဖောက်ပြန်မှုလားအဲ့ဒီဖောက်ပြန်မှုကလည်းပဲပုဂ္ဂိုလ်တရားရဲ့တဏ္ဍာမှာရှိနေတာလားအားလုံးတဏ္ဍာကလည်းဖြစ်နေတာအားလုံးတဏ္ဍာကလည်းဖြစ်နေတာဟုတ်တယ်မလားသဘောတရားလေးတွေမတူဘူးလားတူနေလားအဲ့ဒီတော့ကမြေသားတရားရဲ့တဏ္ဍာမရှိတဲ့ဖောက်ပြန်တဲ့သဘောတရားကလည်းယုံအမျိုးသမီးရဲ့တဏ္ဍာမရှိတဲ့ဖောက်ပြန်တဲ့သဘောတရားကလည်းယုံယောတဏ္ဍာတော်ရဲ့ဒီမှာရှိတဲ့ဖောက်ပြန်တဲ့သဘောတရားကလည်းယုံဒီလားရှင်နေဒီမှာရှိတဲ့ဖောက်ပြန်တဲ့သဘောတရားကလည်းယုံဟောယုံချင်းသွားတွေ့နေကြပြီဟုတ်တယ်မလားယုံချင်းသွားတွေ့နေတယ်မတွေ့ဘူးလားတွေ့နေလားအဲ့ဒီတော့တွေ့နေတော့အခုဒီတရားထားနေတော့ယောက်ျားတရားထားနေပါလေပြောရင်အသင်ပြပါမလားအပြေဘူးအာဘလို့ကတော့ခေါ်လိုက်စမ်းပါဘလို့ခေါ်ရမှာလဲဘလို့ခေါ်ရမှာလဲရုပ်နာကိုခေါ်ပေါ့ရောက်လို့ဖြစ်ပါဘူးဒီလိုလည်းမရှိသေးဘူးနော်အဲ့ဒီလိုဆိုတော့ရောက်ခရဏမယ်နာခရဏမယ်ဒီအခြေခံတကယ်ရှိတဲ့သဘောတရားကိုနာမည်ပေးထားတာဝိဇ္ဇာမနာပညာပေးတာအဲ့ဒီဝိဇ္ဇာမနာပညာနဲ့လုံလောက်သလားမင်းရင်မလုံလောက်ဘူးအဲ့ဒီလိုမလုံလောက်တဲ့အတွက်နာမည်တစ်ခုထပ်ပေးရတယ်ဘယ်လိုလဲဆိုတော့ပုံမှန်သဏ္ဍာန်ကိုကြည့်ပြီးတော့အားသူကတော့ယောက်ျားသူကတော့မိန်းမသူကတော့ဖောင်းကြီးသူကဒီလားရှင်ပုံမှန်ကတော့ကြည့်ပြီးတော့နာမည်မပေးရဘူးလားပေးရလားပေးရတယ်အားသူကတော့ဖောင်းကြီးတော့ဒီလားရှင်လို့ယောက်ျားတော့မိန်းမတို့ကတကယ်ရှိတာမဟုတ်ဘူးတကယ်ရှိရလားတကယ်ရှိတာကအခြေခံသဘောတရားကလည်းခုတော့နှစ်ခုပဲရှိတယ်ဘာတဘောနဲ့ဘာတဘောတော့ဖောင်းပြန်တဲ့တဘောနဲ့သိတဲ့တဘောဟုတ်တယ်မလားအခြေခံသဘောတရားကလည်းခုရှိတော့နှစ်ခုပဲရှိတယ်ဘယ်လိုလဲဘယ်လိုတော့ဖောက်ပြန်တဲ့သဘောတရားနဲ့သိတဲ့သဘောတရားဒီလိုခုပဲအခြေခံရှိတယ်နော်အဲ့ဒီလိုခုကလည်းပြန်ပြီးတော့ချေးယူလို့တော့မရတော့ဘူးဟုတ်တယ်မလားအဲ့ဒီလိုခုကလည်းချေးယူလို့တော့မရတော့ဘူးဒီလိုခုကနောက်ဆုံးအမှန်တရားနဲ့ခုပဲအဲ့ဒီအမှန်တရားကလည်းနောက်ကအမှန်တရားထပ်ရှာကြည့်လို့တော့မရတော့ဘူးနော်ဒီလိုခုကအမှန်တရားသိပြီးဖောက်ပြန်တဲ့သဘောတရားနဲ့သိတဲ့သဘောတရားအဲ့ဒီလိုဆိုတော့ဖောက်ပြန်တာကယုံသိတာကနံယုံရဲ့နံရဲ့အဲ့ဒီယုံတရားနံတရားယုံနံဆိုတဲ့နာမည်တစ်ခုဒီတကယ်မရှိတာကိုနာမည်ပေးထားတာလားတကယ်ရှိတာကိုနာမည်ပေးထားတာတကယ်ရှိတာကိုနာမည်ပေးထားတာဘယ်လိုလဲခေါက်ကတကယ်ရှိနေတာပေးတဲ့ပုံကတကယ်ရှိတဲ့တရားရှားလို့မရတော့ဘူးနော်ဒါကြတကယ်ရှိတဲ့တရားကိုနာမည်ပေးထားတာဖြစ်တော့ကြောင့်ရုပ်ဆိုတဲ့သဘောတရားဒီတကယ်ရှိတဲ့သဘောတရားနာမ်ဆိုတဲ့သဘောတရားဒီတကယ်ရှိတဲ့သဘောတရားဘယ်လိုလဲခေါက်ကတကယ်ရှိတဲ့သဘောတရားပါပဲလို့ပြောမယ်တန်ဖတ်လိုက်ပြီဆိုရင်နောက်ထပ်စင်ပေါ်ပေါ်ပေါ်ပေါက်လာတဲ့နာမည်တွေအဲ့ဒီရုပ်နာဆိုတဲ့အခြေခံတစ်ခုပေါ်ကနေစင်ပါပေါ်လာတဲ့နာမည်တွေဘာနာမည်ပဲလာလာလာကြလို့များလားအဲ့ဒီလာလို့များနာမည်တွေဒီ
တကယ်ရှိတာကနာမည်ပေးတာလားတကယ်မရှိတာနာမည်ပေးတာလားတကယ်မရှိတဲ့နာမည်ပဲဖြစ်တော့မှာတကယ်ရှိတဲ့နာမည်တော့မဖြစ်နိုင်တော့ဘူးတကယ်ရှိတဲ့နာမည်ကဘယ်လိုလဲဆိုတော့ယောတရားနဲ့နန္တရားအဲ့ဒီနေရာတရားနှစ်ပါးကလည်းကျန်တဲ့နာမည်တွေဘာနာမည်ပဲလာလာအဲ့ဒီနာမည်တွေဒီတကယ်ရှိတဲ့နာမည်ဟုတ်ရဲ့လားအဲ့ဒီလိုဆိုတော့ယောက်ျားလို့နာမည်ပေးမယ်မိန်းမလို့နာမည်ပေးမယ်ထောင်းကြီးရဲ့နာမည်ပြုမယ်တရားရှင်ရဲ့နာမည်ပြုမယ်အဲ့ဒီနာမည်တွေဒီတကယ်ရှိတဲ့နာမည်လားမရှိတဲ့နာမည်တကယ်ရှိတဲ့သဘောတရားကိုနာမည်ပေးထားတာလားတကယ်မရှိတာကိုနာမည်ပေးထားတာလားတကယ်မရှိတာဆိုတော့ပါဠိလိုအာဝိဇ္ဇမာနနာမည်ပေးထားတာကပညာအာဝိဇ္ဇမာနပညာလို့ဒီလိုခေါ်တယ်နော်အာဝိဇ္ဇမာနပညာပညာတော့ပညာပဲရောက်လာတာလည်းပညာပဲရောက်ရဲ့နာရဲ့အဲ့ဒီနာမည်တွေပညာသဘောတရားကပရမတ်ဟုတ်တယ်မလားရောဆိုတဲ့နာမည်နာဆိုတဲ့နာမည်အဲ့ဒီနာမည်ကြီးပရမလားပြင်းရလားဒီလိုကရောဒီပရမတ်ဆိုတာကဒါကဘုန်းကြီးကသဘောတရားကိုယူညွှန်းပြီးပြောနေတာနော်သဘောတရားကိုယူညွှန်းပြီးတော့ရောဒီပရမတ်စိတ်ဒီပရမတ်နာမည်ပရမတ်ဒီလိုပြောနေတာအဲ့ဒီလိုပြောနေတာဒီနာမည်ကိုယူညွှန်းတာလားသဘောတရားကိုယူညွှန်းတာလားအခုပြောနေတာကနာမည်ကိုယူညွှန်းပြီးပြောနေတာရောဆိုတဲ့နာမည်နာဆိုတဲ့နာမည်အဲ့ဒီနာမည်ကြီးပညာလားပရမလားပညာအဲ့ဒီပညာဒီတကယ်မရှိတာကိုပြောတာလားတကယ်ရှိတာပြောတာလားတကယ်ရှိတာပြောတာဒီလက်ဆိုင်ရောက်ဆိုတဲ့နာမည်နာဆိုတဲ့နာမည်မှတပါအခြားခြားတဲ့နာမည်တွေဒီတကယ်ရှိတာကိုပြောတဲ့နာမည်ဟုတ်ပါမလားဒါကိုပြောတဲ့နာမည်တော့တကယ်မရှိတာကိုပြောတဲ့နာမည်တွေဖြစ်ပါပြီဒီလက်ဆိုင်ရှိရောက်ကြားဆိုတဲ့နာမည်ရောက်ကြားဆိုတာတကယ်ရှိရမိန်းမဆိုတဲ့နာမည်ပေးထားတဲ့မိန်းမကတကယ်ရှိရလားပုဂ္ဂိုလ်တတ္တဝါကတကယ်ရှိရလားဖောင်းနေတဲ့ဒီလားရှိနေတာတကယ်ရှိရလားပညာပေါင်းထဲမှာပဲရှိတယ်ပရမတ်လို့လည်းရှိရလားပညာပေါင်းထဲမှာတော့ရှိတယ်ယောက်ျားလည်းရှိတယ်မိန်းမလည်းရှိတယ်ဖောင်းကြီးလည်းရှိတယ်ဒီလားရှိလည်းရှိတယ်ပညာပေါင်းထဲမှာလည်းမရှိဘူးလားရှိလားပရမတ်ပေါင်းထဲရောက်သွားရင်ရှိသေးလားဟောဒီလိုဆိုရင်ဒကာရမတွေအော်ပြောကြတယ်မဟုတ်လားယောက်ျားမရှိမိန်းမမရှိပုဂ္ဂိုလ်မရှိတတ္တဝါမရှိဟာယောက်ျားမရှိမိန်းမမရှိတော့ဘာရှိတော့တချို့ကဒီလိုမေးတယ်နော်အခုတော့သိစိတ်ကနေခြေခံကနေစပြောလိုက်တဲ့အခါကျတော့ယောက်ျားကတကယ်မရှိဘူးမိန်းမကတကယ်မရှိဘူးဒါယောက်ျားတွေလက်မခံဘူးလားလက်ခံလားလက်ခံသွားပြီနော်ဒီနောက်တစ်ခါကျတော့အဲ့ဒီယောက်ျားအဲ့ဒီမိန်းမမှလည်းပဲအာအမျိုးသားတွေဝင်ခဲ့ပါအမျိုးသားကဘယ်ဘက်ကတက်ပါအမျိုးသမီးကညာဘက်ကသွားပါပြောလို့တော့မရဘူးလားရသွားလားစောကတော့ကတည်းကပြောလို့မရဘူးဟုတ်တယ်မလား။ပုံမှန်ညာကကျင်ညာတယ်ပရိသတ်သမဘဆိုင်ဆိုင်ခလေးတွေတက်ပြီးတော့ယူတယ်။အမျိုးသားတွေကဘယ်ဘက်ကယူရအောင်။ဘယ်ဘက်ကအမျိုးသားကဘယ်ဘက်ကအမျိုးသမီးကဘယ်ဘက်ကယူရအောင်။ညာဘက်ကတကယ်လို့ကမျိုးသားအမျိုးသမီးယောက်ျားမိန်းမလို့နာမည်ပေးမထားဘူးဆိုရင်အဲ့ဒီလိုဖွဲ့ပြောလို့ရပါ့။ဟာယောက်ျားနေသွားယူကြဒီယောက်ျားကဒီဘက်ကဟောယောက်ျားကဟိုဘက်ကဘယ်လို့မှပြောလို့အဆင်မပြေဘူး။ဒါကြောင့်မလို့ပြောလို့ရှိပြီးအောင်ယောက်ျားမိန်းမလိုက်ဖွဲ့ပြီးတော့ပြောလိုက်ရပါ့။အဲ့ဒါနာမည်တခုပေးလိုက်ရတာပဲဟုတ်တယ်မလားကောင်းများတဲ့ပေးလိုက်တဲ့အခါကျတော့အမျိုးသားတွေကဒီဘက်ကသွားပါအမျိုးသမီးတွေအမျိုးသမီးတွေကဟိုဘက်ကသွားပါဆုံးသာဝါဝါယဒီဘက်ကမျိုးသားဒီဘက်ကမျိုးသမီးဒီဘက်ကဒီလားရှိဒီဘက်ကခွန်ကြီးဝိုင်းခွဲလို့မရဘူးလားရသွားလားလွယ်သွားပြီပေါ့နော်လွယ်သွားပြီခေါ်လို့လည်းလွယ်သွားပြီခေါ်လို့လည်းအောင်ဘာလို့ပေးထားရတော့မေးရင်နာမည်လေးတွေပေးထားရတာဒါကြောင့်မလို့ခေါ်လို့လည်းအောင်နာမည်ပေးထားတာတကယ်ရှိလို့နာမည်ပေးထားတာမဟုတ်ဘူးဟုတ်တယ်မလားတကယ်ရှိလို့နာမည်ပေးထားတာဟုတ်ရလားဘယ်လိုဖြစ်စီခြင်းလို့နာမည်ပေးထားတာလဲခေါ်လို့လို့အောင်နာမည်ပေးထားတာကျေတာပြီလို့ရှိရင်ခေါ်လို့လို့အောင်နာမည်ပေးထားတော့ယောက်ျားလို့လည်းတည်ပြီးပြီမိန်းမလို့လည်းတည်ပြီးပြီဟုတ်တယ်မလားအဲ့ဒီလိုတည်ပြီးတဲ့အခါကျတော့အဲ့ဒီယောက်ျားတယောက်ပဲထားလိုက်ပါတော့မိန်းမတယောက်ပဲဖြစ်ဖြစ်ယောက်ျားတယောက်ပဲဖြစ်ဖြစ်ဆိုကြပါစို့ယခုတော့တရားထိုင်တဲ့အခါကျတော့ဘယ်လိုထိုင်မလဲအားဘယ်လိုထိုင်မလဲဆိုတော့ရှင်တော်ကလေးတွေဖွင့်ပြီးတော့ထိုင်ရမယ်ပန်လင်ငံလို့ဒီလိုဆိုတယ်။ပန်လင်ငံကတရုတ်ခွေတယ်လို့ပလင်လေးချထားတယ်လို့ခွေထားတာကိုပန်လင်ငံလို့ဒီလိုခေါ်တာ။အဲဒီကစကားကိုဖြောင်းတော်တန်းတန်းကြီးမထားရဘူး။ပန်လင်သဘောမျိုးလေးနဲ့ဖွေပြီးတော့ထားရမယ်။ဘာကိုခွေထားရမှာလဲ။ခြေထောက်ကိုခွေထားရမယ်။ဟောဒီလိုကတော့ခြေထောက်ဆိုတဲ့နာမည်တခုသိဖို့မလိုဘူးလားလို့လား။ယောက်ျားဆိုတဲ့နာမည်မိန်းမဆိုတဲ့နာမည်လောက်တည်းနာမည်ပေးထားပြီးတော့ခြေထောက်ဆိုတဲ့နာမည်မပါဘူးဆိုရင်လည်းပဲတရားထိုင်တဲ့အခါဒီလိုထိုင်ပါလို့ဘယ်လိုလုပ်ပြောမလဲပြောလို့ရပါမလားမရဘူးနော်အဲဒီတော့တရားထိုင်တဲ့အခါမိမိရဲ့ခြေထောက်ကလေးတွေကိုပန်လင်ကဖြစ်အောင်အဖွေလေးဖြစ်အောင်လုပ်ထားပါအမျိုးသမီးဆိုလို့ရှိရင်လည်းခြေထောက်ကလေးတွေကိုွေးထားပါ အမျိုးသားလည်းခြေတော်ကလေးတွေကိုးထားပါခြေတော်ကလေးတွေကိုးထားပါဆိုတဲ့ကူကရချင်းဣရိယာပုလားသယောင်းဣရိယာပုလားခြံဣရိယာပုလားခြံဣရိယာပုဆိုတာမသိကြဘူးလားခြေတော်ကလေးတွေကိုးထားပါလို့ပြောတဲ့အတွက်ရချင်းဣရိယာပုလို့တော့ကိုးလို့မရဘူးသယောင်းဣရိယာပုကကိုးလို့ရပါမလားလမ်းဆောင်ဣရိယာပုနဲ့ကိုးလို့ရပါမလားဒီလိုဆိုရင်ဘယ်ဣရိယာပုနဲ့နေပါလို့ပြောလိုက်တာပါလေခြေတော်ကလေးတွေကိုးထားလိုက်ပါဒါခြံဣရိယာပုနဲ့နေပါလို့ပြောလိုက်တာနော်အဲ့ဒီတော့ပြောပြတဲ့အခါကျတော့ဥက္ကောတာယပဋိဒါယဥက္ကောတာယပဋိဒါယမိမိရဲ့အချက်ပိုင်းခန္ဓာကိုယ်ကလေးကိုခါကလေးကိုချောင်းပြောင်းမမထားလိုက်ပါမပြောဘူးလားပြောလားအဲ့ဒီလိုပြောပြတော့လေအချက်ပိုင်းခန္ဓာကိုယ်ပဲအောက်ပိုင်းခန္ဓာကိုယ်ပဲခါပဲခြေပဲလက်ပဲနာမည်လေးတွေသိတာမရှိဘူးဆိုရင်အချက်ပိုင်းခန္ဓာကိုယ်ချောင်းပြောင်းမမထားပါလို့ပြောလို့ရပါမယ်ဒါလည်းမရဘူးနော်ပန္နင်္ဂအဘိဓိကဝါအဘိဓိကဝါကခွေထားတာပန္နင်္ဂကပလင်လေးလို့ပဲပလင်လေးလို့ခြေတော်ကလေးကိုခွေထားပါလို့ပြောတာကလည်းပဲနာမည်တစ်ခုအနေနဲ့သိကြသတ်မှတ်မထားရင်ပြောလို့ရပါမလားဥဒ္ဒောကယံပဏိဒါယထပ်ပိုင်းခန္ဓာကိုယ်ကိုဖြောင်းပြမမှတ်ထားပါနာမည်ပြောမလားရဖြောင်းပြမမှတ်ထားလို့ရပါမရဘူးအဲ့ဒီတော့ယောက်ျားဆိုတဲ့နာမည်မိန်းမဆိုတဲ့နာမည်အခြေခံရှိနေရှိများတော့လည်းပဲကလေးရဲ့ကန္နာမှာရှိတဲ့ကိုယ်ကစိတ်ပိုင်းကလေးတွေကိုထပ်ပြီးတော့အသေးစိတ်ပြီးတော့နာမည်ပေးရသေးတယ်။ဇူပောင်ခါချေလက်နာမည်မပေးရဘူးလားပေးရမလား။အဲ့ဒါကယောက်ျားဆိုရင်လည်းယောက်ျားရဲ့ကန္နာမှာဇူပောင်ခါချေလက်မိန်းမဆိုရင်လည်းမိန်းမရဲ့ကန္နာမှာဇူပောင်ခါချေလက်နာမည်လေးတွေအသေးစိတ်မပေးရဘူးလားပေးရလား။ဘာဖြစ်လို့ပေးရတာတော့ပြောလို့လွယ်အောင်ဟုတ်တယ်မလား။ဘာဖြစ်လို့ပေးရတာတော့ဆရာမဆေးကုပ်ပြီဆိုလို့ရှိရင်ဘယ်နေရာမှာယောဂါရှိတယ်ဒီပေါင်ကခြေလက်မှာဖွင့်မထားရင်ပြောလို့ရပါမလားဟောဘယ်နေရာလေးတော့ဆေးထုတ်လိုက်ပါဘယ်နေရာလေးတော့ဆေးလိမ့်လိုက်ပါဒီပေါင်ကခြေလက်လို့မဖွင့်မထားဘူးဆိုရင်ပြောလို့ရပါမလားအဲ့ဒါကြောင့်မလို့ပြောလို့ရအောင်ဘာလို့ပြောထားရတော့နာမည်ပေးထားရတာအဲ့ဒီလိုနာမည်ပေးထားတာဖြစ်တဲ့အတွက်ဒီပေါင်ကခြေလက်ဆိုတာလည်းပြင်းပြန်နာမည်တစ်ခုသို့တော့အဲ့ဒီဒီပေါင်ကခြေလက်ကလည်းပဲတကယ်ရှိတဲ့အရာကိုနာမည်ပေးထားတာလားတကယ်မရှိတဲ့အရာကိုနာမည်ပေးထားတာလားတကယ်မရှိတဲ့အရာကိုနာမည်ပေးတာလားဟုတ်တယ်မလားတကယ်ရှိတဲ့အရာလားတကယ်မရှိတဲ့အရာလားတကယ်မရှိတဲ့နာမည်တွေပဲအဲ့ဒီတော့တရားထိုင်နေပေါင်ကနာတယ်ပေါင်ကနာတယ်ဆိုရင်ပေါင်စရာနဲ့နာတယ်စရာနဲ့ပေါင်ဒီဌာနနာတယ်စရာကသဘောတရားဟုတ်တယ်မလားပေါင်ကနာတယ်ဆိုရင်ပေါင်ဒီကလည်းဌာနနာတယ်စရာကလည်းသဘောတရားအဲ့ဒီသဘောတရားနှစ်ခုထဲမှာပေါင်စရာလည်းပဲပြင်းပြပေါင်းစရာပါတယ်လေပညာပေါင်းစရာကပညာနားရစရာကတခြားလားပရမတ်လားပရမတ်နော်နားရစရာမနာရကလို့နားလာတာဖြစ်တဲ့အတွက်တခြားလားဖောက်ပြန်မှုလားဖောက်ပြန်မှုတာတခြားလားယုံတရားလားတကယ်မရှိတဲ့တရားလားရှိတဲ့တရားလားရှိတဲ့တရားဆိုရင်ပညာတက်တယ်လားပရမတ်လားပရမတ်နော်အဲ့ဒီပရမတ်ကိုပဲဟောနာမတခုအနေနဲ့ခေါ်လို့လို့ရအောင်နာမပေးထားတာမဟုတ်လို့ဝိသမနာပညာလို့ပညာလို့ပြောတော့ပြောတယ်ဒါပေမဲ့အဓိကကတော့ပရမတ်ပဲပေါင်ကနာရယ်ဆိုရင်ပေါင်နေပါတော့ပညာနာရယ်ဆိုတာကဘာလဲပရမတ်ခြေကလောင်းကကြိုက်ပါတယ်ဆိုရင်ခြေကလောင်းနေပါလေပညာကြိုက်တာကဘာတော့ပရမတ်ကြောကရားတယ်ဆိုရင်ကြောနေပါတော့ရားတယ်ဆိုတာကဘာတော့ပရမတ်ဘယ်လိုမလားကြောပြီးပညာရားတယ်ဆိုတာကပရမတ်တကယ်ရှိတာကပေါင်ကတကယ်ရှိတာလားနာရာကတကယ်ရှိတာလားနာရာကတကယ်ရှိတာနော်ခြေကလောင်းကကျင်တယ်ဆိုရင်ခြေကလောင်းကတကယ်ရှိတာလားကျင်တာကတကယ်ရှိတာလားကျောကရားတယ်ဆိုရင်ကျောကတကယ်ရှိတာလားရားတာကတကယ်ရှိတာလားရားတာကတကယ်ရှိတာတကယ်မရှိတာကဘာလဲတော့ပညာတကယ်ရှိတာကဘာလဲတော့ပရမတ်တကယ်မရှိတာကပညာတကယ်ရှိတာကပရမတ်ဒီလိုဆိုရင်မိမိရဲ့တဏှာမှာဖောက်ပြန်တဲ့သဘောတရားလေးတွေသိထားတဲ့သဘောတရားလေးတွေတကယ်မရှိဘူးလားရှိနေလားရှိနေတယ်။ယောက်ျားမိန်းမကတကယ်ရှိသလားမရှိဘူးလား။ဒုပေါင်ကရှင်လဲကတကယ်ရှိလားမရှိဘူးလား။မရှိပါဘူး။တရားရှိမှတဲ့အခါကျတော့ပြည့်ညက်ကြည့်ရမလား ਪਰ မတ်ကြည့်ရမလား။ ਪਰ မတ်ကြည့်ရင်နာမည်ကိုကြည့်ရမလားသဘောတရားကိုကြည့်ရမလား။ဒုကနာရယ်ဆိုရင်ဒုကိုကြည့်ရမလားနာရာကိုကြည့်ရမလား။အဲဒီနာရာဒီဘယ်လိုလဲလို့မင်းဘယ်လိုပြောမလဲ။နာမည်တစ်ခုပေးကြည့်တယ်။ယောဟုတ်တယ်မလားနာမည်တစ်ခုပေးကြည့်တယ်ရောက်တော့နာရယ်ကမဖောက်ပြန်ရာကနေဖောက်ပြန်လာတာမလားမနာရာကနေနာလာတာမလား မနာရကလည်းနာလာတာမဟုတ်လို့တခြားလားဖောက်ပြန်တယ်တော့လားဖောက်ပြန်တဲ့သဘောဖြစ်တဲ့အတွက်သူ့ကိုနာမည်ဘယ်လိုပေးမလဲရုပ်သဘောတရားမဟုတ်လို့ပရမတ်လို့လည်းနာမည်မပေးဘူးလားပေးလားပရမတ်လို့လည်းနာမည်ပေးတယ်ဟုတ်တယ်မဟုတ်လားအဲ့ဒါရုပ်ဆိုတဲ့နာမည်ပရမတ်ဆိုတဲ့နာမည်ကြီးပြည့်ရလားပရမတ်လားယောဂရဏမေပရမဂရဏမေဒီပညာလားပရမလားဘာရတော့ပညာခန္ဓာကိုယ်မှာဆက်ဆက်ကြည့်ယောဂရတကယ်ရှိရလားမရှိဘူးပရမဂရကောတကယ်ရှိရလားဘာပဲရှိတော့သဘောတရားလိုပဲရှိတယ်ဘာပဲရှိတော့သဘောတရားလိုပဲရှိတယ်ယောဂရကောင်းတယ်ကြင်ကြလို့မရဘူးနော်ဟုတ်တယ်မလားနန္ဒရကောင်းကောင်းတယ်ကြင်ကြလို့ရလားပရမဂရကောင်းကောင်းတယ်ကြင်ကြလို့ရလားဉာဏ်နဲ့ထောက်ကြည့်တော့သိလို့ရလားမရဘူးဉာဏ်နဲ့ထောက်ကြည့်ဖောက်ပြန်တဲ့သဘောတရားပဲသိကြည့်မယ်ယုတ်ခရာမသိဘူးယုတ်ခရာအဲ့ဒီသဘောတရားလေးကိုခေါ်လို့လည်းအောင်နာမည်ပေးထားတာဟုတ်တယ်မလားပရမဂရာလည်းခေါ်လို့လည်းအောင်နာမည်ပေးထားတာပဲစိတ်ခရာလည်းနာမည်ပေးထားတာပဲစတိတ္ထခရာလည်းနာမည်ပေးထားတာပဲနာမ်ခရာလည်းပဲနာမည်ပေးထားတာလေးပဲအဲ့ဒါလေးတွေတခြားလားပြညာလားပြညာပရမကဘယ်လိုတော့သဘောတရားသဘောတရားအဲ့ဒီသဘောတရားလေးတွေပရမလို့ပြောလိုက်ကြတော့ကြည့်ပရမခရာလည်းပြညာတယ်နာမည်တစ်ခုပဲမို့လားအဲ့ဒီသဘောတရားလေးကိုပရမတ်လို့နာမည်ပေးလိုက်တာကောကပရမတ်ဆိုတဲ့နာမည်ဒီတခြားလားပြညာလားအဲ့ဒီသဘောတရားလေးကိုယောက်လို့နာမည်ပေးလိုက်ပြန်တော့ယောက်ဆိုတဲ့နာမည်ဒီတခြားလားပြညာလားအဲ့ဒီတော့ဆိုဘုန်းတော်ဓမ္မတွေကတကယ်ရှုတဲ့အခါပရမတ်ရှုရမလားအဲ့ဒီသဘောတရားလေးရှုရမလားသဘောတရားလေးရှုရမလားယောက်ကိုရှုရမလားသဘောတရားလေးရှုရမလားသိတတ်တဲ့သဘောရှုရမလားသဘောတရားလေးရှုရမလားသဘောတရားလေးရှုရမယ်ဟုတ်တယ်မို့လားတဲ့ထားပြီးကောင်းပြီအဲ့ဒီသဘောတရားလေးကိုရှိပါရှိပါဆိုပြန်တော့လည်းပဲသဘောတရားလို့ပြောလိုက်တာကဘာကြမ်းလို့ပြောလို့ရမသွားဘူးလားသဘောတရားလေးကိုဘာကြမ်းလို့ပြောလို့ရသွားပြန်လေအဲ့ဒီသဘောတရားလေးတွေလည်းပဲပညာသဘောပဲပညာပဲမဟုတ်လားသူလည်းနာမည်တစ်ခုပဲမဟုတ်လားဟုတ်တယ်မဟုတ်လားသဘောတရားလေးဆိုတာလည်းတခြားလည်းနာမည်တစ်ခုပဲလားနာမည်တစ်ခုပဲဒီလိုဆိုရင်ဒကာရမတွေသဘောတရားလေးဆိုတာနာမည်တစ်ခုပညာမှန်တယ်ပရမဂရလည်းနာမည်တစ်ခုပညာမှန်တယ်ယောဂရလည်းနာမည်တစ်ခုပညာမှန်တယ်သို့တော်တကယ်ရှုတဲ့အခါကျတော့ယောက်ဆရာစီလည်းသိမြောက်ပြင်းနေပရမဆရာစီလည်းသိမြောက်ပြင်းနေဟုတ်တယ်မလားသဘောတရားစီလည်းသိမြောက်ပြင်းနေဉာဏ်လေးနဲ့ကြည့်ကြည့်လိုက်ဉာဏ်ထဲမှာပေါ်လာတဲ့အချင်းရလေးတွေကအဲ့ဒီအချင်းရလေးကိုပဲစိတ်ထဲမှာကြည့်ကြည့်ဟုတ်တယ်မလားအဲ့ဒီသဘောတရားလေးကဘယ်လိုသဘောတရားလေးတော့ပူတဲ့သဘောတရားဖြစ်ခြင်းဖြစ်မယ်သိတဲ့သဘောတရားဖြစ်ခြင်းဖြစ်မယ်သိတဲ့သဘောတရားဖြစ်ခြင်းဖြစ်မယ်ခံစားတဲ့သဘောတရားဖြစ်ခြင်းဖြစ်မယ်ပူရင်ပူတာလေးကိုပဲဉာဏ်လေးနဲ့ထောက်ကြည့်ဟုတ်တယ်မလားသိရင်သိတဲ့ဆရာလေးကိုပဲဉာဏ်လေးနဲ့ထောက်ကြည့်သိပါတယ်ဆိုရင်လည်းသိတယ်ဆိုတာလေးကိုပဲဉာဏ်လေးနဲ့ထောက်ကြည့်ဟုတ်တယ်မလားတဲ့ရိုက်တယ်ဆိုတာလေးဉာဏ်လေးနဲ့ထောက်ကြည့်ခံစားရင်လည်းခံစားတယ်ဆိုတာလေးကိုပဲဉာဏ်လေးနဲ့ထောက်ကြည့်အော်စိတ်တွေဆင်းရဲနေပါတယ်ဆိုရင်လည်းစိတ်ဆင်းရဲနေပါတယ်ဆိုတာလေးကိုပဲဉာဏ်လေးနဲ့ထောက်ကြည့်အဲဒီလိုကပရမတ်တွေပြည့်ရနာမည်တွေအလုံးလွတ်မသွားဘူးလားလွတ်သွားတယ်နာမည်တွေအလုံးလွတ်သွားတယ်ကိုကြည့်လိုက်တဲ့အရာလေးတွေသဘောတရားလေးဟုတ်တယ်မလားကိုကြည့်လိုက်တဲ့အရာလေးတွေဘာလဲတော့သဘောတရားလေးသဘောတရားလေးတွေမှာသဘောတရားတွေနာမည်ကိုကြည့်ရမလားသဘောတရားရဲ့ခုနကဖောက်ပြန်မှုအခြေအရာလေးကိုကြည့်ရမလားဖောက်ပြန်မှုအခြေအရာလေးကိုပဲကြည့်သိရင်လည်းသိတဲ့အခြေအရာလေးကိုပဲကြည့်နာမည်တွေတော့မကြည့်နဲ့နာမည်သားကြည့်ရင်ပြညာပဲဟုတ်တယ်မလားအဲ့ဒါဆိုရင်ဒုက္ခနာတဲ့ဒုက္ခနာတဲ့ဒုတိပညာနာတဲ့အခြေအရာလေးတွေပရမတ်ဒီလိုမလားအဲ့ဒါဘုန်းကြီးတွေကဓမ္မတွေကဒုတိပောင်းတွေခါတွေခြေတွေလက်တွေကိုကြည့်ရမလားအဲ့ဒီဒုတိယပေါင်းလို့ခါရီခြေတွေနဲ့ဒီကနေပေါ်ပေါက်လာတဲ့အချင်းအရာလေးကိုကြည့်ရမှာလားပူတဲ့သဘောလေးပေါ်လာရင်လည်းပူတဲ့သဘောလေးတရားလေးကိုကြည့်အေးတဲ့သဘောတရားလေးပေါ်လာရင်လည်းအေးတဲ့သဘောတရားလေးကိုမကြည့်ရဘူးလားကြည့်ရမှာလားကြည့်ရမယ်အဲ့ဒီတော့နာပါတယ်နာပါတယ်နာပါတယ်ဆိုပြီးတော့ဒူပေါင်းကြီးကိုစိုက်ကြည့်လို့တော့ရပါမလားမရဘူးပေါင်းလို့ခါရီခြေတွေနဲ့ဒီစိုက်ကြည့်လို့တော့ရပါမလားဘယ်ကိုရအောင်ကြည့်ရမှာတော့သဘောတရားလေးကိုရအောင်ကြည့်ဟုတ်တယ်မလားသဘောတရားလေးကိုရအောင်ကြည့်အဲ့ဒီသဘောတရားလေးကမှပြညာလားပရမတ်လားပရမတ်နော်သဘောတရားဆိုတဲ့နာမည်ကိုပြောတာမဟုတ်ဘူးနော်သူရဲ့ဒီအခြေအရာလေးအဲ့ဒါလေးကမှပရမတ်ဒီလိုမလားအဲ့ဒီပရမတ်ကလေးကိုပဲခေါ်လို့လည်းအောင်စိတ်လို့နာမည်ပေးထားတယ်စိတ်တိတ်လို့နာမည်ပေးထားတယ်ရုပ်လို့နာမည်ပေးထားတယ်နော်ဝေဒနာလို့နာမည်ပေးထားတယ်ပညာလို့နာမည်ပေးထားတယ်အဲ့ဒီနာမည်တွေဒီတကယ်လို့ရှိတဲ့နာမည်တွေလားရှိတဲ့နာမည်တွေလားနာမည်အနေနဲ့တော့မရှိဘူးပေါ့လေသဘောတရားအနေနဲ့မရှိဘူးလားရှိလားအဲ့ဒီတကယ်ရှိတဲ့သဘောတရားလေးတွေကိုဘာလို့ပေးထားတော့နာမည်ပေးထားတာယောက်ျားတို့မိန်းမတို့ဒုရုပောင်းတို့ခါတို့ခြေတို့လက်တို့ဆိုတာကတကယ်ရှိတာကိုနာမည်ပေးထားတာတကယ်မရှိတာနာမည်ပေးထားလားတကယ်မရှိတာနာမည်ပေးထား တကယ်တရားရှိမှတ်တဲ့အခါကျတော့တကယ်မရှိတဲ့သဘောတရားရှိရမှာလားတကယ်ရှိတဲ့သဘောတရားရှာရှုရမှာလားဟုတ်ပြီတကယ်ရှိတဲ့သဘောတရားရှာရှုအဲ့ဒီတော့တကယ်ရှိတဲ့သဘောတရားနဲ့တကယ်မရှိတဲ့သဘောတရားကိုသိသွားပြီဆိုတဲ့အခါကျတော့ကြည့်ကောင်းပြီခဏလေးကပထမဆုံးပြောခဲ့တဲ့ပရိစ္ဆသမုပ္ပါကိုပြန်ပြောမယ်ပရိစ္ဆသမုပ္ပါပရိစ္ဆသမုပ္ပါဆိုတာကပုဂ္ဂိုလ်တ attva တွေလည်းပတ်နေတာမဟုတ်ဘူးနော်ပုဂ္ဂိုလ်တ attva တွေလည်းပတ်နေတာဟုတ်ရဲ့လားပုဂ္ဂိုလ်တ attva တွေလည်းပတ်နေတာမဟုတ်ဘူးဘဝတစ်ခုနဲ့တစ်ခုလည်းပတ်နေတာကဟုတ်ရဲ့လားဒါလည်းမဟုတ်ဘူးတကြလူဖြစ်လိုက်တကြနတ်ဖြစ်လိုက်တကြပြမဖြစ်လိုက်တကြငွေတိရစ္ဆာန်ဖြစ်တာတကယ်ဖြစ်လိုက်အဲ့ဒီလိုဘဝတွေဘဝတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်ပါတာအဲ့ဒါကိုပရိစ္ဆာသမုပ္ပါဒ်လို့မခေါ်ဘူးဟုတ်တယ်မလားပရိစ္ဆာသမုပ္ပါဒ်ကတကယ်ရှိတဲ့သဘောတရားလေးတွေကြောင်းအကြောင်းတရားနဲ့အကျိုးတရားအကြောင်းတရားနဲ့အကျိုးတရားဆက်ပြီးတော့ဖြစ်ပါတာကိုဘယ်လိုခေါ်တော့ပရိစ္ဆာသမုပ္ပါဒ်ပရမဖြစ်တာကအကြောင်းပရမဖြစ်တာအကြောင်းဆိုရင်ဒုတိယဖြစ်တာကအဲ့ဒီဒုတိယဖြစ်တာကိုပဲအကြောင်းတရားဖြစ်တဲ့သမယတတိယဖြစ်တာကအကျိုးတရားတတိယဖြစ်တာကအကြောင်းတရားပါဆိုရင်သတ္တရဖြစ်တာကအကျိုးတရားဟောအကြောင်းရဲ့အကျိုးရဲ့အကြောင်းရဲ့အကျိုးရဲ့အကြောင်းရဲ့အကျိုးရဲ့ဂိဉ္စက်ကလေးတွေမချိုးဘူးလားဖြစ်ပါလားဖြစ်ပါတယ်အဲ့ဒီတော့အကြောင်းတရားနဲ့အကျိုးတရားဆက်ကဖြစ်သွားတာဒီဘယ်တော့ကစဖြစ်လာခဲ့တယ်လဲမင်းကြီးအစမတည်သံဃာကနေစဖြစ်လာတာဟုတ်တယ်မလားဘယ်တော့ဆက်ဖြစ်ခဲ့ပါလေလို့တိတိကျကျသတ်မှတ်လို့ရရလားအနမတကောယံဘိက္ခူတန်တာရောပုပ္ပကောတိနတ်ပညာယတိပရမသောဆက်ဖြစ်လာတာဘယ်တော့ဆက်ဖြစ်လာပါလေလို့ဖြစ်တဲ့ပရမသောဖြစ်လာတဲ့ဖြစ်စဉ်လေးမထင်ရှားပါဘူးတဲ့ဘုရားရှင်ကဒီလည်းမဟုတ်ဘူးလားဟောတာလားပရမသောဆက်ဖြစ်လာတဲ့ပရမသောဖြစ်လာတဲ့စတင်ဖြစ်လာတဲ့သဘောတရားလေးဘယ်ချိန်ဘယ်ကာလကနေဆက်ဖြစ်လာတယ်ဆိုတဲ့သဘောတရားလေးချိန်ရှားမှုရှိသလားမရှိဘူးလားမရှိဘူးတဲ့ပောဘကောတိနာပညာယတိချိန်ရှားချက်ကိုမရှိဘူးချိန်ရှားချက်မရှိကြလားမရှိရမယ်ဖြစ်လာတာကတော့သဘောတရားလေးစီကစင်ကစီကစင်ကနဲ့အကြောင်းတရားနဲ့အကျိုးတရားဆက်ကမရှိဘူးလားဖြစ်လာအဲဒီသဘောတရားလေးဆက်ကဖြစ်လာတယ်ပထမဖြစ်တာကအကြောင်းဒုတိယဖြစ်တာကအကျိုးဒုတိယဖြစ်တာဒီအကြောင်းတတိယဖြစ်တာဒီအကျိုးတတိယဖြစ်တာဒီအကြောင်းသရတဖြစ်တာဒီအကျိုးအဲ့ဒီလိုနဲ့ဆက်ကမဖြစ်ဘူးလားဖြစ်နေလားအဲ့ဒီလိုဖြစ်နေတာကိုတခြားလို့ခေါ်မလားပရိစ္ဆသမုပ္ပါဒ်လို့ခေါ်မလားပရိစ္ဆသမုပ္ပါဒ်လို့ခေါ်လားအဲ့ဒီပရိစ္ဆသမုပ္ပါဒ်တည်းကဘယ်နှပါးရှိကြလဲမေးရင်12ပါးတဏ္ဍာလုံးဖြစ်လာတဲ့ခန္ဓာတွေဖြစ်လာတဲ့ယုတ်တရားတွေဖြစ်လာတဲ့နန္တရားတွေဖြစ်လာတဲ့အကြောင်းကျိုးတွေအားလုံးချုံပြီးတော့အချင်းချုံလိုက်မယ်ဆိုရင်တရားဘယ်နှပါးပြီးတော့12ပါးပြီးတယ်နော်အဲ့ဒီဆန္ဒဘာကဘယ်လိုတွေလဲမေးတဲ့အခါကျတော့အာလုံးတိကြတဲ့အတိုင်းဆိုကြည့်ပါဦးအဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်ဘယ်နှပါးရှိတော့ဆန္ဒဘာရှိတယ်အဲ့ဒီဆန္ဒဘာဒီသိကြည့်တတ်နိုင်မယ်ဆိုလို့ရှိရင်အဝိဇ္ဇာကြောင့်ဘယ်လိုဖြစ်တော့သင်္ခါရဖြစ်တယ်အဝိဇ္ဇာဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့တဲ့အဝိဇ္ဇာဒီကြောင့်တရားလားအကျိုးတရားလားသင်္ခါရကဘာတရားတော့အကျိုးတရားနောက်တစ်ခါသင်္ခါရကြောင့်ဘာဖြစ်ပါလဲအဲ့ဒီလိုဆိုတော့သင်္ခါရဒီဘာတွေတော့ဝိညာဉ်ဒီဘာတွေတော့ဟုတ်ပြီဝိညာဉ်ကြောင့်ဘာဖြစ်ပါလဲဝိညာဉ်ဒီဘာတွေတော့နာယောဒီဘာတွေတော့နာယောကြောင့်ဘာဖြစ်ပါလဲနာယောဒီဘာတွေတော့သလာယရဏသည်ဟုတ်ပြီသလာယရဏကြောင့်ဘာဖြစ်ပါလဲသလာယရဏသည်ခတ္တသည်ခတ္တကြောင့်ဘာဖြစ်ပါလဲခတ္တသည်ဝေရဏသည်ဝေရဏကြောင့်ဘယ်လိုဖြစ်ပါလဲဝေရဏသည်တဏသည်တဏကြောင့်ဘယ်လိုဖြစ်ပါလဲတဏသည်ဥပါဒဏီဥပါဒဏ်ကြောင့်ဘယ်လိုဖြစ်ပါလဲဥပါရဏီကမ္မဘဝတိကမ္မဘဝကြောင့်ဘယ်လိုဖြစ်ပါလဲကမ္မဘဝတိဇာတိတိဇာတိကြောင့်ဘယ်လိုဖြစ်ပါလဲဇာတိတိသရမရဏတိဟုတ်ပြီဒီလိုကတော့ခေါင်းကြီးတို့ယောဂီတို့များအနေနဲ့ဆုံလုံးလွယ်လွယ်အောင်မှတ်လို့လည်းမှတ်မိအောင်ဆုံရိုးသဘောမျိုးလေးဆိုကြည့်ကြရင်မကောင်းဘူးလားခေါင်းကြီးတို့ခါဆိုကြည့်မယ်နော်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပါသည်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားဒါလေးပါပဲနောက်တစ်ခါ သင်္ခါရကြောင့်ဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းတရားဝိညာဉ်ဤဘာတရားတော့သင်္ခါရကအကြောင်းတရားဝိညာဉ်ဤကျိုးတရားဆက်အားလုံးယောဂီတွေပြန်ပြန်အစကနေအဆောင်ထိဆိုကြည့်လိုက်ကြပါအဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားသင်္ခါရကဝိညာဉ်ဖြစ်ပါသည်သင်္ခါရကအကြောင်းတရားဝိညာဉ်ကအကျိုးတရားဝိညာဉ်ကြောင့်နာယောဖြစ်ပါသည်ဝိညာဉ်ကအကြောင်းတရားနာယောကအကျိုးတရားနာယောကြောင့်သလယရဏဖြစ်ပါသည်နာယောကအကြောင်းတရားသလယရဏကအကျိုးတရားသလယရဏကြောင့်ခတ္တဖြစ်ပါသည်သလယရဏကအကြောင်းတရားခတ္တကအကျိုးတရားခတ္တကြောင့်ဝရဏဖြစ်ပါသည်ခတ္တကအကြောင်းတရားဝရဏကအကျိုးတရားဝရဏကြောင့်သနာဖြစ်ပါသည်ဝရဏကအကြောင်းတရားသနာကအကျိုးတရားသနာကြောင့်ဥပါဒံဖြစ်ပါသည်သနာကအကြောင်းတရားဥပါဒံကအကျိုးတရားဥပါဒံကြောင့်ဥပါဒံကအကြောင်းတရားဘဝကအကျိုးတရားကာမဘဝကြောင့်ဇာတိဖြစ်ပါသည်ကာမဘဝကအကြောင်းတရားဇာတိကအကျိုးတရားသာဓုကသရမရဏဖြစ်ပါသည်သာဓုကအကြောင်းတရားသရမရဏကအကျိုးတရားအဲ့ဒီတန်လေးစိတ်ထဲမှာအလွတ်ရအောင်နှလုံးသွင်းပြီးတော့မပြတ်တမ်းစိတ်ထဲကနှလုံးသွင်းနေမယ်နှုတ်ကနေပြီးတော့သရစင်နေမယ်ဆိုလို့ရှိရင်မိမိရဲ့တန်တာမှာဘာဝနာတရားလည်းပဲဖြစ်ပါတယ်ကုသိုလ်တရားလည်းပဲရပါတယ်အကြောင်းကျိုးဆက်သွယ်ပုံပဲနေရာတကာတိုင်းမှာအရာဝတ္ထုတိုင်းမှာကြောင်းကျိုးဆက်သွယ်ခြင်းမှတပါဘာတရားမှမရှိဘူးလို့စိတ်ထဲမှာလည်းပဲအလိုလိုသဘောပေါက်လာမှဖြစ်ပါတယ်နော်အဲဒါကြောင့်အဲ့ဒီကြောင်းကျိုးဆက်သွယ်မှုဆိုရိုးကလေးကိုစိတ်ထဲကနေလို့ရအောင်နှလုံးသွင်းပြီးတကာလယနေ့နိုင်စီပြီဖြစ်တဲ့အတွက်သာဓုခေါ်အားယူကြအောင်ဆိုဧကမချနာသောဖြင့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလတဖော်တည်လျောင်ပြည့်စုံသောလျှောက်ထောက်ပံ့နိုင်သောသံဃာကြီးပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။